ရင်းနှီးတဲ့ပြည်ထောင်စုတိဆောက်ဖို့အတွက်အနာဂတ်ကိုတက်တည်ရှိရှိရင်ဆိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ဒါပြင်၂၁ရာစုပင်လုံးညီလာခံဟာအစနေတမ်းပဲဖြစ်ပေမဲ့လောဝါကျုံနဲ့ကြောင်းနဲ့မကြခင်မှာအမျိုးသားနိုင်ငံရေးဆွေးနွေးပွဲတွေကိုအဆင့်ဆင့်ဆက်လက်လှုပ်ဆောင်သွားဖို့ရှိနေကြောင်းစနစ်နေ့ကကြေညာခဲ့တယ်။ညီလာခံပိတ် ီလာခံ21ရာစုပင်လုံမှာအစိုးရတက်မတော်လွတ်တော်နဲ့တိုင်းနာလက်နက်ကိုင်ဖွဲ့18ဖွဲ့အပါအဝင်နိုင်ငံရေးပါတီတွေနဲ့လူထုအခြေပြုအဖွဲ့အစည်းအသီးသီးတွေရဲ့ကိုယ်စားလှယ်ပေါင်း82ဦးကနေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုနဲ့ပတ်သက်တဲ့သူတို့ရဲ့မူဝါဒစာရင်းတွေကိုဖတ်ကြားတင်သွင်းခဲ့တာပါဒီတင်ပြဆွေးနွေးချက်တွေကိုကြည့်ပြီးဘယ်အဖွဲ့အစည်းတွေကဘလို့သဘောထားရှိတယ်လဲဆိုတာပေါ်လွင်ခဲ့ကြောင်းနဲ့အနာဂတ်ပြည်ထောင်စုကြီးအတွက်မတူကွဲလဲချက်တွေကိုတတိရှိရှိရင်ဆိုင်ဖြေရှင်းကြဖို့လိုကြောင်းညီလာခံပိတ်ပွဲအခမ်းအနားမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအခုလိုတိုက်တွန်းသွားပါတယ
်အခုဆိုလို့ရှိရင်ဒီဖွဲ့ရပြောသားတဲ့နေရာမှာဘယ်သူတွေဟာအစ်စ်ကိုပို့ပြီးတော့နှက်ကြည့်တဲ့နေရာမှာအာဆန်တယ်ဘယ်သူတွေဟာအနာဂတ်ကိုမျက်နှာမူတဲ့နေရာမှာအာဆန်တယ်ဆိုတာလည်းပေါ်လာပါလိမ့်မယ်ဒါပေမဲ့ဒါလေးဟာလည်းခြောက်ကမဟုတ်ပါဘူးအခုအချိန်မှာအစိတ်ကိုနှက်ကြည့်နေတဲ့ပုဂ္ဂိုလ်များဟာနောက်တစ်ချိန်မှာနာဂတ်ဘက်ကိုနှက်သွားလာလေဖြစ်နိုင်ပါတယ်ဖြစ်ဖို့လည်းဒီလိုကိုရှင်းလို့လင့်ပါတယ်အစိတ်ရဲ့ရှင်းအောင်မှုကိုဒီလိုကခံနေမှာလားအနာဂတ်ကိုတတိရှိရှိနဲ့ရင်ဆိုင်ပြီးတော့ကြည့်ချောက်သွားမှာလားဆိုတော့ဒီလိုကျူးချင်းတူချင်းဆုံးဖြတ်ရမယ်ကိစ္စဖြစ်ပါတယ်ဒီဆုံးဖြတ်ချက်ဟာအစိုးရတစ်ခုဆိုလည်းမဟုတ်ပါဘူးပုဂ္ဂိုလ်တစ်ခုတယောက်ဆိုလည်းမဟုတ်ပါဘူးတိုင်းသားလူမျိုးစုတစ်စုဆိုလည်းမဟုတ်ပါဘူးဒီမှာတော့ပြည်ထောင်စုကြီးအတွက်ဖြစ်တယ်ဆိုတာကိုဒီမှာတော့သဘောပေါက်ဖို့လိုပါတယ်
ဒီနီလာကန်ဟာအစပထမဖြစ်ပေမဲ့အနာဂတ်ပြည်ထောင်စုတည်ဆောက်ဖို့အတွက်လောက်ရကျိုးနဲ့ကြောင်းဒေါအောင်ဆန်းစုကြည်ကပြောပါတယ
်။နီလာကန်ဟာနီလာကန်ရဲ့နေသားနဲ့ဖြစ်ပါတယ်။ပထမစီဝေးပါ။ပထမစီဝေးပြီးလို့ရှိရင်နောက်နဲ့စီဝေးတွေလာဦးမှာပါ။ဒီစီဝေးတွေကြားထဲမှာလည်းလွတ်ပြားပြအများကြီးဖြစ်ပါတယ်။သူအမျိုးသားအဆင့်သူမျိုးဝင်များလုပ်ဖို့ဆိုတာဟာအခုလက်ရှိဒီနီလာကန်ပြီးတာနဲ့ဒီစီဝေးပြီးတာနဲ့စတင်ပြီးတော့ကျမတို့ပြင်ဆင်ရတော့မှာဖြစ်ပါတယ်။ဒါပေမဲ့ကျမတို့ရဲ့ CS ပေါ်လမ်းလေးဖြည့်ရဖို့အတွက်လည်းကျမတို့စတင်ပြီးတော့ပြင်ဆင်ရမှာဖြစ်ပါတယ်။လို့ဆရာအလုပ်ပြရတော့အများကြီးပါပဲ။ဒါပေမဲ့လောကကျောင်းနတ်ပါ။ဒါပေမဲ့လို့လည်းဆိုတော့တကယ်တော့ကျမတို့လုပ်နေတာဟာကျမတို့နိုင်ငံရဲ့အနာဂတ်အတွက်လုပ်နေတာဖြစ်ပါတယ်။
ညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတော့ပြည်နယ်အလိုက်ဖွဲ့စည်းပုံအခြေခံဥပဒေထားရှိရေးကိစ္စနဲ့ပတ်သက်လို့ကိုယ်စားလှယ်ခူးတွေကအခုလိုတင်ပြခဲ့ပါတယ်
။ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုအဖွဲ့ဝင်စီနယ်များသည်ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေများကိုပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေအခြေခံမူများနဲ့မဆက်ကျင်စေဘဲလွတ်လပ်စွာရည်ဆွဲပြဋ္ဌာန်းချေသုံးခွင့်ရှိသည်။ခကွေပြည်ထောင်စုအဖွဲ့ဝင်စီနယ်များနှင့်ရင်းပြည်နယ်များရှိပြည်သူလူထုများသည်အချောက်ချာအာဏာ၏မူရင်းပိုင်ခြင်းများသိကြသည်
။ဒါပြင် UNFC ရဲ့နောက်ထပ်ကိုယ်စားလှယ်တဦးဖြစ်တဲ့ဒုပိုလ်မှူးကြီးစင်ဝါကအခုလိုတင်ပြသွားပါတယ
်။လက်နက်ကိုင်အဖွဲ့အားလုံးအယက်တာအဖွဲ့ဘုံအောင်ဖတ်ရတယ်။ဖတ်ပြီးဤသောသူ့တပ်မတော်ကကာကွယ်ရေးဝန်ကြီးအောက်ဖတ်ရှိရတယ်။ကာကွယ်ရေးဝန်ကြီးသည်အယက်တာဖြစ်ရတယ်။ဒါလည်းကာကွယ်ရေးဦးစီးချုပ်ဒုတိယကာကွယ်ရေးဦးစီးချုပ်နဲ့ကြည်ရည်ပူစီချုပ်တို့လူမျိုးတစ်မျိုးစီဖြစ်ရတာ
နောက်6လကြာမှာတော့ဒုတိယအကြိမ်21ရာစုပင်လုံညီလာခံကိုကျင်းပဖို့ရှိပြီးတိုင်းနာကောင်းဆောင်အများစုကတော့ဒီညီလာခံဟာနှစ်နှစ်ချီကြာမြင့်နိုင်တယ်လို့ခန့်မှန်းပြောဆိုနေကြပါတယ်ရှင
်မင်းချင်းနိုင်ပြပြခဲ့တာဖြစ်ပါတယ်ရှင်